ဂါဇာမှာတိုက်ခိုက်မှုတွေရာရင်ရပ်ဆိုင်းထားပြီးစစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်တရာလောက်အန္တရာယ်မရှိဘဲနဲ့ပြန်ပြီးလွတ်လာနိုင်ဖို့အတွက်ဟမတ်တွေနဲ့အပြစ်ရစာချုပ်အစ်စ်ချုပ်နိုင်အောင်လို့စ조사နေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးယူရပ်ဂယ်လန်ကပြောပါတယ်။အစ္စရေးဆိုအနေနဲ့ဒဇာဂန်လွတ်မြောက်ရေးနှိမ့်နိုင်နေသူတွေကိုလုံပိုင်ခွင့်တွေပိုးပြီးပေးမယ်လို့ဝန်ကြီးဂယ်လန်ကအရှိလေပိုင်းဆိုင်ရာအမေရိကန်စန်တမန်ဘရက်စ်မက်ကတ်ကိုကြက်သပေးနေမှာပြောကြားလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့ဝန်ကြီးဂျန်နန်တို့နဲ့အတူတက်ရောက်တဲ့အစ္စရေးစီးဆိုင်ရာကက်ဘိနက်အဖွဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီးဟောင်းဘန်နီယန့်စ်ကဗိုလ်ဟူးညပိုင်းမှာအကြံပြုခဲ့တဲ့နောက်အပြစ်ခံရသဘောတူညီချက်အတွက်ပုံစံသစ်နဲ့ကြိုးပမ်းမှုပြောကြားချက်ထွက်လာတာလည်းဖြစ်ပါတယ်။ဒါဟာအစ္စရေးအမေရိကန်အီဂျစ်နဲ့ကာတာအရာရှိတွေရဲ့အပြစ်ရရင်နှိမ့်နိုင်မှုတွေပြီးခဲ့တဲ့သတင်းပတ်ထည်ရက်ဆိုင်နေခြင်းကဆက်ပြီးတော့ပထမဆုံးပုံစံသစ်နဲ့ကြိုးပမ်းမှုတွေအစ္စရေးဘက်ကပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒဇာဂန်လွတ်မြောက်ရေးဟာအရေးကြီးဆုံးဖြစ်ပြီးတော့တကယ်လို့ဟမတ်စ်တွေကသူတို့ကိုပြန်ဆုတ်ဖို့အတွက်သဘောမတူဘူးဆိုရင်တော့မွတ်စလင်တွေရဲ့မတ်လ၁၀ရက်စတင်တော့မယ်ဥပုံလအတန်းမှာပဲဂါဇာတောင်ဘက်ကရာဖာမြို့ကိုထိုးစစ်ဆင်တယ်လို့ပြောပါတယ်